ရှမ်းနယ်ကချင်ဘက်မှာမြင့်တက်လာနေတာပါ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာဒီဘိန်းဆိုင်ပြုံမှုတွေပိုများလာကြောင်းနဲ့ရှမ်းမြောက်နယ်ကချင်ပြည်နယ်အတွင်းမှာတော့ဘိန်းဆိုင်ပြုံမှုထက်စိတ်ကြွစေထုတ်လုပ်သုံးဆမှုပုံမှုမြင့်တက်လာနေတယ်လို့ဒေသခံတွေကပြောပါတယ်ကိုဗစ်ကာယောဂါနဲ့နိုင်ငံရေးမတည်မငြိမ်မှုကြောင့်စီးပွားရေးကျက်တဲလာတာနဲ့အမျှတရားဥပဒေစိုးမိုးမှုအားနည်းလာတဲ့နောက်ဆက်တွဲအခြေအနေဖြစ်တယ်လို့လည်းသုံးသပ်ကြပါတယ်။ရန်ကုန်ကပြပို့လာတဲ့ဒီသတင်းကိုမဆုမြတ်မုံပြောပြပေးပါအောင်ခင်ဗျာ
။မြန်မာနိုင်ငံမှာဘိန်းဆိုင်ပြုံမှုဟာ2014ကနေ2020ခုနှစ်အထိဇက်တိုက်ကျဆင်းနေရကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာစိုက်ပျိုးမှုပြန်လည်မြင့်တက်ခဲ့တယ်လို့ကုလသမဂ္ဂမူရဲဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကပြောကြားပါတယ်။ဒီနေ့ဇန်နဝါရီလ26ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာရှမ်းပြည်နယ်ထဲမှာအဓိကမြင့်တက်နေတယ်လို့ဖော်ပြထားပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာဘိန်းဆိုင်ပျိုးမှုပုံမှုမြင့်တက်လာတာဟာကိုဗစ်ကာယောဂါအပြင်နိုင်ငံရေးအခြေအနေနဲ့ဆက်စပ်နေတယ်လို့ဒေသခံတယောက်ကပြောပြပါတယ်။
လက်မှတ်ပြီးဒီကနေ့ပိုင်းမှာတော့တကယ်လို့ဟိုဘေးဆက်ကိမောပုံများလာတယ်ဒီအရှာရှိလားဒါတော့ဆိုသူတို့ကဒီအခန်းကိုမရှိသေးဘူးကိုဗစ်ဖြစ်တာရယ်ဒီလိုတစ်ခါကျတော့အဓိကဝင်တစ်ခုဖြစ်အောင်သူကဆက်ပြီးကြတာပဲဒါနဲ့ဒီကနေ့ဆိုတော့ဥပဒေစိုးမိုးမှုနည်းနည်းများလာတဲ့ဆရာကတော့မဆိုင်ကြဘူးလေအခုကဒီတက်တယ်နော်တော့ဆိုတော့ဒီနေ့ဒီကနေ့ဒီနေ့ဆိုကိုဆက်လာကြတာပေါ့
အထူးသဖြင့်မိုင်းပြင်းမြို့နယ်ကျိုင်းတုံမြို့နယ်အနောက်ချမ်း UWSA ဝါတာဖွဲ့နယ်အစိုးရထိန်းချုပ်နယ်မြေအဆက်ဒေသတွေမှာဘိန်းဆိုင်ပြိုတာပိုများလာတဲ့အကြောင်းနဲ့ထိုင်းနယ်ဇက်ဘက်တွေမှာတော့စိတ်ကြွစေထုတ်လုပ်မှုတွေပိုမိုမြင့်တက်လာတာတွေ့ရကြောင်းပြောပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကဒေသခံတယောက်ကလည်းသူတို့ဒေသတွင်ဘိန်းဆိုင်ပြိုတဲ့အခြေအနေကိုအခုလိုပြောပါတယ
်။နိုင်ငံရေးပတ်ဝန်းကျင်ကနေတန်းတောင်ဒေသကပေါ်ပေါ်လေးရုံနေတာဒီအာနာသိင်းပြည့်နောက်ပိုင်းမှာအရင်ကစုံပြင်းထားတဲ့နေရာကိုမမြင့်တဲ့နေရာပြန်လာအောင်ဒီနေ့ကတောင်ကျောတစ်ခုလုံးပြန်ပြည့်နေရဒီလိုလေးပြန်လေနောက်ကတောင်ရောပေါ့နော်ဒီလိုပြန်လေနောက်ကတောင်ရောအဲ့ဒီမိုင်းပေါ်တောင်ကတောင်ရောဒီမှာပုံတော့စိတ်ကျမှုတွေကပုံတိုးလာတယ်ဆို
PNO ပအိုပြည်သူစစ်ထိ ंछ ုပ်နယ်မြေနဲ့မိုင်းပန်ဒေသ RCSS ရှမ်းတောင်ပိုင်းတပ်ဖွဲ့တွေထိ ंछ ုပ်တဲ့နယ်မြေတွေအပြင်အခြားဌာနပြည်သူစစ်ထိ ंछ ုပ်နယ်မြေတွေမှာလည်းစိုက်ပျိုးတာတွေရှိနေပါတယ်။ဘာကြောင့်အခုလိုဘိန်းစိုက်ပျိုးမှုပြန်များလာရသလဲဆိုတဲ့အခြေအနေကိုလည်းအခုလိုသူကပြောပြပါတယ်
။ကိုဗစ်မှာတော့လည်းကျွန်တော်တို့ဒီဘဝရေးတော်တော်ကျက်ခဲ့တယ်။ဒီစိုက်ပျိုးရေးဆိုရင်လည်းကျွန်တော်တို့မရှုံးရုံတမဲမနိုင်ရုံတမဲတော့ဒီပေါင်းသူတွေကကျက်ခဲဖြစ်သွားတယ်။နောက်ပြီးတော့မှနေရင်းမှာမရှိဘူးဖြစ်အနာသိမ်းတွေဖြစ်ဒီဥစ္စာတွေကပြီးပြီးတော့မှအဖြစ်မခံနိုင်တော့ဘူးမခံနိုင်တဲ့အချိန်မှာဒီကဒီကစင်စင်ကြီးကြီးကျလို့လာတယ်နောက်ပြီးတော့မှလက်ရှိဖြစ်စီရကရဲ့ခွေပြူတယ်ဟိုအရင်ကပုံစံမျိုးတိုင်းပဲအခုဆောင်ရှင်တဲ့သဘောမျိုးလေးတွေပဲနော်တွေ့လာရတယ်
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဘိန်းအစားထိုးသီးနှံစိုက်ပျိုးမှုတွေဟာနယ်မြေတည်ငြိမ်မှုမရှိတဲ့အတွက်ထိခိုက်ခဲ့တာကလည်းအကြောင်းတစ်ချက်ဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကဒေသခံတယောက်ကတော့သူတို့နယ်မြေမှာဘိန်းစိုက်ပျိုးတာပိုတိုးလာတာမတွေ့ရပေမဲ့လို့စိတ်ကြွစေထုတ်လုပ်မှုတွေပိုများလာတယ်လို့ပြောပြပါတယ်
။ကျွန်တော်ဟိုနယ်မြေကတော့ပေါ့ခီးသွားတော့ရင်းနဲ့ဘိန်းစိုက်ပျိုးမှုလုပ်နေရတယ်ပုံမှန်တိုင်းပဲသူတို့လုပ်နေကြတော့တွေ့ရတယ်ဒါပေမဲ့ဒီပိုတိုးလာတဲ့ပိုမဆိုင်ဘူးတဲ့နေရာပိုဆိုင်လာတဲ့ကိစ္စမျိုးတော့မမြင်ဘူးရင်းကဆိုင်နေကြနေရပဲဆိုင်တော့မျိုးတော့မြင်တွေ့နေရပါတော့ဒါပေမဲ့ဒီမျိုးပြီးသွားတယ်ဒီစစ်ကြီးကနေတဲ့ဖက်လို့ရတဲ့ဟာဒီညမာတို့ထုတ်လုပ်တဲ့နေရာတွေပါလို့ညတော့အဲ့ဒီမျိုးတိုးလာတာမျိုးပြီးပြီးတော့အင်းတဲ့မျိုးရော
ကချင်ပြည်နယ်အထူးသဖြင့်တနိုင်းဒေသဘက်မှာလည်းဘိန်းဆိုင်ပြိုးမှုများမလာပေမဲ့ဘိန်းပြူနယ်စိတ်ကြွားစေသုံးဆွဲမှုမြင့်တက်လာတာတွေ့နေရတယ်လို့ဒေသခံတယောက်ကပြောပြပါတယ်။ကုလသမဂ္ဂမူရဲဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ထုတ်ပြန်ချက်မှာတော့စစ်တပ်အာဏာသိမ်းပြီးနောက်မှာရှမ်းပြည်နယ်မှာဘိန်းဆိုင်ပြိုးမှု39ရာခိုင်နှုန်း၊ချင်းနယ်ကယားမှာ14နဲ့17ရာခိုင်နှုန်း၊ကချင်ပြည်နယ်မှာ3ရာခိုင်နှုန်းတိုးမြင့်ကြောင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုးမှုထုတ်လုပ်မှုတွေမှာ2006ခုနှစ်ကအနိမ့်ဆုံးကိုရောက်ခဲ့ပြီးတော့2008ခုနှစ်ကနေ2013ခုနှစ်အထိပြန်လည်မြင့်တက်လာခဲ့တာကနေ2014ကနေ2020မှာတော့ပြန်လည်ကျဆင်းခဲ့တယ်လို့ UNODC ကထုတ်ပြန်ထားပါတယ်ရှင်